တခုကတော့ဆရာတို့အခုဒီပထမဆရာအခုလိုလောက်ကြံတက်ပြခံရတဲ့အတွက်ကြောင့်ဆရာတို့ KNU မှာဘလို့ထိခိုက်ဆုံးရှုံးမှုတွေရှိပါလဲခင်ဗျာ
ကျွန်တော် KNU အတွင်းမှာအတွင်းမှုကြောင့်လောက်ကြံခံရတဲ့ပုံမှာတော့ KNU အနေနဲ့ကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့ကျွန်တော်ပြောလို့ရတယ်ဘာဖြစ်လဲဆိုတော့ဒီဘိုလ်လုံးမှုဆောင်17ယောက်ထဲမှာအတွင်းမှုကြောင့်အမြင်ရှည်န်းထွက်ပြီးတော့စစ်စာရေးရကိုရင်ဆိုင်ပြီးတော့ပြောဆိုဖြစ်ရှင်းရတဲ့ပုဂ္ဂိုလ်ယောက်ဖြစ်တယ်။သူကအဖွဲ့စည်းရဲ့သဘောထားကိုအမြင်ရက်တည်ပြီးတော့ပြောနေရတဲ့အတွက်ကြောင့်နောက်တက်တဲ့ဟိုစာတောင်းရှိပုဂ္ဂိုလ်ကလည်းဒီလိုပဲဆက်လက်ရက်တည်ဖို့လိုအပ်တယ်။အခုလိုဒီအချက်ချဲကြတဲ့ဖြစ်နေတဲ့အချိန်မှာလောက်ကျန်ခံရတာလည်းအမှန်တကယ်တော့ဆုံးရှုံးမှုတစ်ခုပဲ။အဲ့ဒီဟာလည်းအခုအချိန်မျိုးမှာဆိုရင်ပို့ပြီးတော့ကျွန်တော်တို့ကဟိုစာနိုင်ငံရေးကိုအဖေလိုက်နေတဲ့ကောင်းဆောင်ဥဆောင်နေတဲ့ကောင်းဆောင်လိုအပ်နေတဲ့အချိန်ဖြစ်တယ်
။ဟုတ်ကဲ့နောက်တစ်ခုကဒီပထမဆရာကွယ်လွန်သွားတဲ့အကြဆုံးသွားတဲ့အတွက်ကြောင့်သူ့နေရာမှာဘလူးအစားထိုးဝင်ရောက်တာဝန်ယူပါလေခင်ဗျာ
။အခုကျွန်တော်တို့ဖွဲ့စည်းပုံရဖို့ကဒီအတွင်းမှုကျုပ်ကနာမည်ကျန်းဖြစ်တာပဲဖြစ်ဖြစ်ဆုံးပါသွားတာပဲဖြစ်ဖြစ်တာဝန်ကိုမထမ်းဆောင်နိုင်ဘူးဆိုလို့ရှိရင်အထွေထွေမှုတက်ကအတွင်းမှုကျုပ်နေရာကိုတာဝန်ယူရမှာဖြစ်ပါတယ်။သို့တူပဲအတွင်းမှုတက်နေရာကိုတပည့်တွေဒီမှုနှစ်ကဆက်လက်တောင်းယူရမယ်။တရားကတော့ဖွဲ့စည်းပုံမှာရှိတဲ့အတိုင်းအခုဆိုရင်အတွင်းတွင်မှုတက်ဖြစ်တဲ့ဝန်ကြီးသူလေးကအဲ့ဒီညာကိုကျန်တဲ့တောင်းယူမှာဖြစ်ပါတ
ယ်။ဟုတ်ကဲ့နောက်တစ်ခုကအခုလိုဘဒုမန်ရှာကြဆုံသွားတဲ့အတွက်ကြောင့်ဒီ KNU ဥဆောင်မှုအပိုင်းမှာတစုံတရာမူဝါဒရေးရအပြောင်းအလဲများရှိနိုင်ပါလားခင်ဗျ
။ကျွန်တော်တို့ဒီမူဝါဒနဲ့ပတ်သက်ရင်တော့ကျွန်တော်တို့ကဒီ73ကြိမ်မြောက်ကွန်ဂရက်ရဲ့သဘောထားအတိုင်းပဲကျွန်တော်တို့ကဆက်လက်ပြီးတော့အစီအစဉ်ရှိပါတယ်။ဘာဖြစ်လဲဆိုတော့ဒီဟာကကွန်ဂရက်ကချမှတ်ထားတဲ့လမ်းစဉ်အပေါ်မှာတွေ့ပြီးပြီးတော့ဘယ်လိုမှမူဝါဒကြောင်းလဲကြောင်းမရှိပါဘူး
။ဟုတ်ကဲ့ဦးတေဖြစ်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ခင်ဗျာ။